1942ခုနှစ်ကဂျပန်တို့ဝင်တိုက်ခဲ့တဲ့အမေရိကန်ပလဲစစ်ကံကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီလနောက်ပိုင်းသွားရောက်တဲ့အခါတချင်းကဂျပန်တို့ရဲ့လုပ်ရက်အတွက်တောင်းပန်မှာတော့မဟုတ်ဘူးလို့ဂျပန်ဆိုရပြောခွင့်ရကဒီကနေ့ပြောပါတယ်
။今回の訪問は戦没者の慰霊のためであって謝罪のため
であって。あなたがまあ、あくるဖြစ်ရဲ့ဆွေးမျိုးတွေထပ်ပြီးတော့မဖြစ်စေဖို့နဲ့အမေရိကန်နဲ့ဂျပန်နိုင်ငံအကြားပြန်လည်တင့်မြတ်မှုကိုလိုလားတယ်ဆိုတာပြသနိုင်ဖို့အတွက်ဂျပန်ဝန်ကြီးချုပ်အခုလိုပလဲစစ်ကံကိုတွားရောက်မှာဖြစ်တယ်လို့ဂျပန်ဆိုရအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကပြောလိုက်ကြပါဒီနေ့ဟာဆိုရင်တော့ဒီအမေရိကန်ကိုဒုတိယကမ္ဘာစစ်ထဲမှာပါလာအောင်တွန်းပို့ရာရောက်ခဲ့တဲ့ပလဲစစ်ကံတိုက်ခိုက်ခံရမှု82နှစ်ပြည့်နှစ်ပတ်လည်ဖြစ်ပါတယ်လွန်ခဲ့တဲ့6လတုန်းကတော့အမေရိကန်သမ္မတဘရက်အိုဘားမားဟာဒုတိယကမ္ဘာစစ်အဆုံးသတ်ချိန်1945ခုနှစ်မှာအမေရိကန်ကဒီကမ္ဘာရဲ့ပထမဆုံးအနုမြူပုံကျဲချတိုက်ခိုက်ခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကအောက်မေ့ဝင်နေရာကိုတွားရောက်ခဲ့တာပါလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတတယောက်အနေနဲ့ဟီရိုရှိမာအောက်မေ့ဝင်နေရာကိုပထမဆုံးတွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်မစ္စတာအာဘေရဲ့အခုခီးစဉ်ကတော့သူနဲ့သူ့ကိုထောက်ခံသူတွေအတွက်ဒီစစ်ပြီးကာလနောက်ပိုင်းဂျပန်နဲ့အမေရိကန်အကြားပုံမှန်ဆက်ဆံရေးအပြည့်အဝပြန်လည်တည်ဆောက်မှုကိုပြသရာရောက်တယ်လို့သုံးသပ်သူတို့ကပြောဆိုနေကြပါရဲ့ရှင်